လူမာလာရှိရဲ့အင်ကာနေမှာအမေရိကန်သမ္မတရွေးကောက်ပွဲကျင်းပမှာဖြစ်တဲ့အတွက်သမ္မတလောင်းဒီမဲဆွစီယုံဘူးဒီကနေ့တနင်္ဂနွေနေ့နဲ့မနေ့ဖြန်တနင်္လာနေ့နှစ်ရက်ဖက်ကြာမှာတော့တယ်ဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်နဲ့ရီပပ်ဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်တို့ဟာသူတို့ထဲကဘယ်သူကိုမဲပေးမယ်ဆိုတာအခုချိန်ထိမဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေကိုဆွဲဆောင်စီယုံဖို့ကြိုးစားနေကြတယ်လို့သူတို့ကိုထောက်ခံသူတွေအင်ကာနေမှာတခဲနဲ့မဲသွားပေးကြဖို့လဲတိုက်တွန်းပြောဆိုနေပါတယ်ဒီကနေ့အိုဟိုင်းိုးပြည်နယ်ကလီဗ်လန်မြို့မှာလုပ်မဲ့မဲဆွစီယုံပွဲမှာCleveland Cavaliers basketball အသင်းကနာမည်ကျော်ကစားသမား LeBron James က Clinton အတွက်ကူညီမဲဆွဲပေးပါလိမ့်မယ်။ Clinton ဟာဒီကနေ့မှာပဲ New Hampshire ပြည်နယ်မှာလည်းမဲဆွဲစည်းရုံးပွဲလုပ်ပါမယ်။ Trump ကတော့အစဉ်အလာအားဖြင့် Democrat တွေကိုထောက်ခံမဲ့ပေးခဲ့တဲ့ပြည်နယ်တွေမှာဒီကနေ့မဲဆွဲစည်းရုံးပွဲတွေလုပ်ဖို့စီစဉ်ထားပါတယ်။ Iowa, Minnesota, Michigan, Pennsylvania နဲ့ Virginia ပြည်နယ်တွေမှာ Trump ကမဲဆွဲပွဲတွေလုပ်မှာပါ။စနေနေ့ကနီဗာဒါပြည်နယ် Reno မြို့မှာ Trump ရဲ့မဲဆွဲစည်းရုံးပွဲတွင်လူအုပ်ထဲကနေတယောက်ယောက်ကတနတ်လူအော်လိုက်တဲ့အတွက်ခဏတာရေုပ်တဲတဲဖြစ်ပြီးအထူးလုံလုံရေးတွေကထရမ့်ကိုအကောက်ွယ်ပေးပြီးတော့စင်းမျက်နှောက်ကိုခေါ်သွားခဲ့ရပါသေးတယ်။ဒါပေမဲ့တန်တရားနဲ့ထိမ့်သိမ့်ခံရသူမှာဘာလဲနဲ့မှမတွေ့သလိုအနီးပတ်ဝန်းကျင်မှာလည်းဘာလဲနဲ့မှမတွေ့ဘူးလို့ရိုက်တာသတင်းဌာနကပြောပါတယ်။